မြန်မာစစ်အစိုးရအာဏာပိုင်တွေကပြည်တွင်းမှာထုတ်ဝေနေတဲ့သတင်းကြားနယ်တချို့အခုပတ်အတွက်ထုတ်ဝေခွင့်တွေကိုပိတ်ပင်လိုက်တယ်လို့သိရပါဗျ။မကြာသေးခင်ကဂျိုရုဆလမ်လိုင်စင်ကြီးတွေတိုးမြင့်လိုက်တဲ့အကြောင်းသတင်းရေးသားဖော်ပြခဲ့တာကြောင့်လို့လည်းသတင်းလောကသားတွေကပြောနေကြပါဗျ။ကဲအကြောင်းစုံကိုပြောပြပါအောင်ကွန်လင်းဦးရေ
။ဟုတ်ကဲ့ပါ။ရန်ကုန်မြို့ကအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ထုတ်ဝေနေတဲ့မြန်မာ Times သတင်းစာအပါအဝင်အနည်းဆုံးစာဆောင်တစ်ခုကိုမြန်မာစစ်အစိုးရရဲ့စာပေစီစီအဖွဲ့ကထုတ်ဝေခွင့်တစ်ပတ်ပိတ်လိုက်တာလို့စာနယ်ဇင်းသမားတွေကပြောကြတာပါ။မကြာသေးခင်ကဂျေရုဆလမ်လိုင်စင်ကြီးတွေရုတ်တရက်တိုးမြင့်လိုက်တဲ့အကြောင်းသတင်းတွေဖော်ပြခဲ့လို့အခုလိုအပြစ်ပေးခဲ့တာလို့လည်းသိရပါတယ်။မူလကသတ်မှတ်ထားတဲ့နှစ်စင်ကြီးမြန်မာကျပ်ငွေ 6,000 ကနေ 7,000 အထိတိုးမြင့်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့အပတ်စဉ်ထုတ်သတင်းစာဂျာနယ်တွေမှာဖော်ပြဝင်တင်ပေမဲ့လည်းစာပေစီစီရေးကခွင့်ပြုချက်မပေးတဲ့ကြားကအခုလိုဖော်ပြမှုတွေရှိခဲ့တာလို့လည်းရန်ကုန်မြို့ကစာနယ်ဇင်းသမားတူကဆိုပါတယ
်။အဲကျွန်တော်တို့ဒီစာနယ်ဇင်းလောကမှာကြားတာတော့ဟိုဒီဆလောင်းနေတဲ့ပတ်သက်တဲ့သတင်းပေါ့နော်။ဆလောင်းနေတဲ့ပလဲတဲ့ခြင်းကဒီဆလောင်းတဲ့ခြင်းတွေကိုပြတဲ့အခါမှာတူကဒီဆလောင်းတဲ့ခြင်းတွေကိုမချဲ့ပါနဲ့ဆိုပြီးပဲ့တယ်။အပဲ့တဲ့ခါကျတော့အဲ့ဒီညမတိုင်းရဲ့ favorite channel သူတို့တွေကအဲ့ဒီစာကိုပေါ်ပြလိုက်ကြဗျာ။ပေါ်ပြလိုက်တော့ဒီဘက်စီပိတ်ခံလိုက်ရတယ်။အဲ့ဒါပဲ
။ဟုတ်ကဲ့သူတို့ကပေါ်ပြလိုက်တယ်ဆိုတာဒီပြီးခဲ့တဲ့နောက်ဆုံးထုတ်စာဆောင်တွေမှာပေါ်ပြလိုက်ကြလားခင်ဗျာ
။ဟုတ်ပါတယ်ခင်ဗျာ။
ဟုတ်ကဲ့မထုတ်ရဘူးဆိုတာဟိုအာနာဘိုင်ဘက်ကဘယ်လိုမျိုးညွှန်ကြားချက်ပေးထားတာလဲ
အဲ့ဒါကတော့ကျွန်တော်တို့ရတင်တဲ့အခါမှာတော့တို့ကနေပြီးတော့ဘယ်ဥစ္စာတော့အခွင့်ပြုတယ်ဘယ်ဥစ္စာတော့ဖြုတ်ပါဘယ်ဥစ္စာကိုပယ်ပါတို့တော့အဲ့လိုပြောတာဟု
တ်ဟုတ်ကဲ့အဲ့ကိစ္စကိုတရင်မရေးရဘူးဆိုပြီးခွင့်မပြုပဲထားတဲ့တရင်ပေါ့နော်ဒီဟာ
ဟုတ်ပါတယ်ခင်ဗျဟုတ်ကဲ့
ရန်ကုန်မြို့ကစာနယ်ဇင်းသမားတူကိုဆက်သွယ်မြင့်မြန်းခဲ့တာပါအခုလိုထုတ်ဝေခွင့်တစ်ပတ်ပြည့်ပြင်ခံရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့မြန်မာ Times တရင်စာကိုဆက်သွယ်မြင့်မြန်းခဲ့ပြီးမယ်သက်ဆိုင်ရာတာဝန်ကြီးအေဒီတာတွေမရှိတဲ့အတွက်တစုံတရာမပြောနိုင်သေးဘူးလို့မြန်မာ Times ဝန်ထမ်း2ကဖြေကြားခဲ့ပါတယ်မြန်မာစစ်ဆိုရကအခုလဇန်ပိုင်းကဂျေရုဆလမ်ရေးနှစ်စင်ကြီးနှုံသားတွေမြင့်တင်လိုက်တဲ့ကိစ္စနဲ့ပတ်သက်လို့မြန်မာနိုင်ငံသားတွေအကြားအတော်လေးကြေကြေလောင်လောင်ဖြစ်နေချိန်မှာပဲအဲ့ဒီအစီအစဉ်ကိုယာယီရဆိုင်ထားဖို့ညွှန်ကြားချက်ထပ်မံထုတ်ပြန်လိုက်တယ်လို့လည်းဒီရက်ပိုင်းအတွင်းမှာပဲလိုင်စင်ကြီးပြဆောင်ရာဌာနကိုတွားရောက်စုံစမ်းခဲ့သူတွေကပြောကြပါတယ်လိုင်စင်ကြီးတွေရုတ်တရက်တိုးမြင့်လိုက်တဲ့ကိစ္စကိုလည်းဒီလာဇမ်းမိုင်းကမှနှစ်စင်ရေးပေးဖို့သက်ဆိုင်ရာဌာနတွေကိုတွားရောက်တော့မှသာဂျူရူဆလောင်အုံပြူသူတွေကတိကျကြရတာပါမြန်မာစစ်ဆေးရအာဏာပိုင်တွေဘက်ကတော့ဒီလိုတွန်းမြင့်ကောက်ခံမဲ့အကြောင်းတရားဝင်ထုတ်ပြန်ကြေညာတာမျိုးမရှိသလိုအခုလိုဆိုင်းငံ့လိုက်တယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းတစုံတရာပြောဆိုတာမျိုးတော့မရှိပါဘူးဒီလိုအခြေအနေမျိုးမှာတာဝန်ရှိတဲ့အာဏာပိုင်တွေအနေနဲ့စာနယ်ဇင်းတွေကိုတစ်ဖက်သက်ရေးယူမဲ့အစားရှင်းရှင်းလင်းလင်းသတင်းထုတ်ပြန်မှုလိုတယ်လို့ပြပအခြေဆိုင်မြန်မာသတင်းသမဂ္ဂအတွင်းရေးမှူးဦးဆန်မိုးဝေကပြောပါတယ်
ဒီဟာကမီဒီယာကကြားညက်သွားတယ်ဆိုတော့ဘောလေးပေါ့နော်အခုကသူတို့ကသူတို့တရားဝင်အစိုးရပုံစံမျိုးတော့လုပ်တယ်ဘာအမိတ်မှလည်းအဲ့လိုတရားဝင်ကြီးညာပြီးတော့ထုတ်တာလည်းမရှိဘူးကဲဒီမှန်မီဒီယာဘက်ကဖော်ပြတယ်ဆိုရှင်ဘာမှဖိတ်ဆရာပြုစရာတော့မလိုဘူးကြာဟုတ်လားဥပဒေရအေးအေးရင်ယူပေါ့ဟုတ်တယ်မလားအခုကတော့သူတို့ကနှုတ်နဲ့အမိတ်ထုတ်တယ်တရားဝင်တော့ကြီးညာတာမဟုတ်ဘူးဒါကတော့သူတို့တရင်ရလို့ရှိရင်သူတို့ရဲ့ဖို့စီခံရင်မှန်ကန်ရင်သူတို့ဖော်ပြမှာပဲလေအဲ့မှာအကယ်၍မှန်တာရှိတယ်ဟုတ်လားအစိုးရကိုနင့်လာပြီးတယ်။ဘာညာဆိုတာသူတို့ဘက်ကခိုင်းလုံးနေသလိုချင်းဒီမီဒီယာကိုဟုတ်လားတရားဥပဒေနဲ့အရေးကြီးပေါ့။ဘာဖြစ်လို့ပိတ်တာလို့ပြတာလို့ကျွန်တော်တို့နေကိုလက်ခံဖို့အကြောင်းမရှိပါဘူး။တရားတာကတော့မီဒီယာနဲ့ပတ်သက်တဲ့တက်ပေါက်တွေမီဒီယာရဲ့အဓိက source တွေဟုတ်လားမီဒီယာရဲ့ဟိုပြောင်းလဲလမ်းကြောင်းတွေ TV တို့ဟုတ်လား radio တို့ဒီမီဒီယာတွေကိုသတင်းပေးတဲ့ telephone တို့သူအဲ့ဒါလေးကိုချုပ်ကန့်ကျင်နေကြတော့ဒါသိကြတယ်လေ။အစိုးရကအစိုးရအလုပ်လုပ်တာရှင်းရှင်းနဲ့ဒီတရားဝင်လေးပါရဲလုပ်လို့တိုင်းပြည်ကိုကြေညာမယ်ပထမဆုံးကတော့တရင်ရတယ်ဆိုရင်ဒီတရင်ကိုမှန်မှန်ခင်ဗျာတရင်မှန်မှန်များအကုန်လုံးကအတည်ပြုကြတာကြီးပဲအဲ့ဒီလိုနီးလန်းနေတဲ့သူတို့ကြိုးပမ်းပြီးတော့မှဒီတရင်ကိုထုတ်တာလေဆိုတော့အတိအပြည့်တစ်ခုကြားတာသိတာကိုမှန်မှန်ဆိုတော့စီစစ်ပြီးတော့မှတရင်ထုတ်လို့ထုတ်ရရှိတာပဲဘယ်သူမှတော့အရန်ကရောဟိုမလုပ်ကြပါဘူးအခုခစ်ကြီးကဒီတရင်လောက်ကမှအကုန်လုံးကအစိုးရရဲ့ပုံစံကြီးရှိပါလေတရင်သမားတွေက
မြန်မာသတင်းသမဂ္ဂအတွင်းရေးမှူးဦးဆန်မိုးဝေမှတ်ချက်ပေးပြောဆိုခဲ့တာပါဒီလိုဂျေရုဆလမ်အုံပြူကတွေတိုးမြင့်မှုလှုပ်ဆောင်လာတာဟာပြည်ပရုပ်တံနဲ့အတန်လွင့်ဌာနတွေကသတင်းတွေအထူးသဖြင့်မကြသေးရင်ကတန်ဃာတော်တွေဦးဆောင်တဲ့ဆန္ဒပြပွဲတွေနဲ့ပတ်သက်တဲ့သတင်းတွေကိုဂျေရုရုပ်တံနဲ့ရေဒီယိုတွေကတစင်လွတ်လွတ်လပ်လပ်နားထောင်ဝင်ရခဲ့တာတွေကြောင့်ဒီလိုအခြေအနေတွေကိုမြန်မာအနာဘင်တွေဘက်ကပြည်ပမှုကြိုးပမ်းချက်တရားလို့သတင်းလွတ်လပ်မှုလှုပ်ရှားသူတွေကရှုမြင်ထားကြတာလည်းဖြစ်ပါတယ်ခင်ဗျာ